မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးအစိုးပြုတင်ပြဖို့အရှေ့တောင်အာရှနိုင်ငံတွေစဉ်းစားနေတဲ့အကြောင်းတန်တမန်အတိုင်းဝိုင်းကပြောပါတယ်။ဒီလာတဲ့ကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးမတိုင်ခင်ဒီအစိုးပြုချက်ကိုစဉ်းစားလာကြတာပါ။မြန်မာစစ်အစိုးရနဲ့ရွေးကောက်ခံလွှတ်တော်အမတ်တွေကြားဆွေးနွေးပွဲတွေဖြစ်ပေါ်လာစေရေးကြားဝင်ဆွေးဆက်ပေးဖို့ရေရှည်လုပ်ငန်းစဉ်ရဲ့ပထမခြေလှမ်းအဖြစ်ဒီနီလန်ကိုစဉ်းစားနေကြတာပါ။အာဆီယံအစည်းအဝေးကိုစက်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်လာနိုင်ကြောင်းတန်တမန်တွေကပြောကြပါတယ်။အာဆီယံအစည်းအဝေးကျင်းပဖို့အတည်ပြုချက်မရသေးပေမဲ့ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့ဧပြီလ24ရက်မှာကျင်းပဖို့ရှိကြောင်းနဲ့အစည်းအဝေးတက်ဖို့အင်ဒိုနီးရှားနိုင်ငံကိုလေကြောင်းခရီးနဲ့သွားမှာဖြစ်ကြောင်းသူ့ရဲ့ Facebook မှာတင်ထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ရိုက်တာကမိတာကိုစက်ကောင်စီကအကြောင်းမပြန်ပါဘူး။ဒီကနေ့တောက်ကြနေမှာပဲမြမပြည်မှာအမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းတဲ့အကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒီကနေ့ကြေညာခဲ့ပြီးအာဆီယံကပေးတဲ့ဘလို့အကူအညီမျိုးမဆိုသူတို့ပဲကင်တွယ်လှုပ်ဆောင်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးအစည်းအဝေးပေးမတက်သင့်ဘူးလို့ပြောခဲ့ပါတယ်။